န်ခန့်တာလို့မာပါရဲ့လားတူတော်မောင်တနေ့ကအပြင်စားတော့ဆိုင်ဒီဇိုင်းမှာနှိလိစာသွားစားပြစ်တယ်စားတော့ပြီးလို့ပတ်စံရှင်းမှုစပွဲထိုးလေးတွေကိုလှမ်းခေါ်တယ်တာကြီးဒီဘက်ဝိုင်းမှာပတ်စံရှင်းမယ်တမီးကြီးဒီဘက်ဝိုင်းမှာပတ်စံရှင်းမယ်ပေါ့နှစ်ခါသုံးခါခေါ်တယ်ဒါပေမဲ့တယောက်မှမကြဘူးမလာကြဘူးနောက်တစ်ခေါက်ထက်ခေါ်ကြည့်သေးတယ်မကြကြဘူးဒါနဲ့လူတွေတော်တော်များများလှုပ်လေလှုပ်ထရှိပြီးငါကိုယ်တိုင်လည်းလုံးဝမနှိမ့်တတ်တဲ့အတန်ထွက်တစ်ခုကိုလှုပ်ကြည့်လိုက်တယ်အဲ့ဒါကတော့နှကန်းကိုစုပြီးပြုတ်ပြုတ်ဆိုပြီးအတန်ထွက်လိုက်တယ်အဲ့ဒီအတန်ထွက်ဟာတကယ့်ကိုတိုးတိုးလေးပါပဲဒါပေမဲ့စပွဲထိုးလေးတွေရဲ့ခေါင်းတွေအားလုံးကတပြိုင်နက်တည်းစက်ခနဲလှဲ့ပြီးအဘစီအကြည့်ရောက်လာကြတယ်တကယ်တော့ဒီအတန်ထွက်ဒီအပြုတ်မှုဟာအလွန်မယင်ကျေးတဲ့အပြုတ်မှုပါဒီလိုအထက်စီးဆန်တဲ့မယင်ကျေးတဲ့အပြုတ်မှုမျိုးကိုငါတို့နိုင်ငံသားတွေအသားကျနေကြပြီဖြစ်ပါတယ်ဒီလိုမယင်ကျေးတဲ့အတန်ထွက်မျိုးကိုလည်းနာခံကြဖို့ငါတို့နိုင်ငံသားကအလုတ်သမားလူငယ်လေးတွေအစင်သစ်ဖြစ်နေကြပါပြီလူမာဥဆောင်သူနဲ့နောက်လိုက်သူဆိုပြီးနှစ်မျိုးရှိပါတယ်လုပ်ငန်းခွင်တွေကတော့အလုတ်ရှင်နဲ့အလုတ်သမားခိုင်းသူနဲ့အခိုင်းခံရသူပေါ့ငါတို့နိုင်ငံကလူငယ်မျိုးဆက်ဟာအခိုင်းခံရသူဘက်ကနေသားကြဖြစ်နေကြတာဝန်းနေပွဲတွေ့မြင်နေရပါတယ်ငါတို့ဘယ်လိုဥဆောင်ရမလဲဆိုတာထက်ဘယ်လိုနာခံရမလဲဆိုတဲ့ဘက်ကိုပဲအာတန်ကြတော့တယ်ဒါဟာတိုင်းပြည်စင်းရဲမွေးတေးခြင်းစီးပွားရေးချွတ်ချုံကြခြင်းရဲ့အကျိုးဆက်လဲပါတာပေါ့မြန်မာနိုင်ငံမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်အများစုဟာနိုင်ငံသားလူမျိုးသားနဲ့နိုင်ငံသားလူမျိုးခြားတွေဖြစ်နေကြတာများပါတယ်မြန်မာအများစုကတော့အလုတ်သမားတာမန်ဝန်ထမ်းတွေပဲပေါ့တို့တွေနှစ်ပေါင်း60လောက်အခိုင်းခံလာရတော့အခိုင်းခံရတာကိုအသားကျနေကြပြီလေအဘစင်ကာပူနိုင်ငံဘက်ကိုသွားဘူးတယ်တို့နိုင်ငံသားလူငယ်ကလေးတွေဟာနောက်လိုက်ရတာထက်ဥဆောင်သူဖြစ်ရတာကိုပိုးပြီးအာတန်ကြတာသတိထားမိတယ်ဆယ်ကျော်သက်အရွယ်လူငယ်ကလေးတွေကတို့မိဘတွေရဲ့အလုပ်သမားတွေဖြစ်ကြတဲ့နိုင်ငံသားတွေကိုတို့မိဘတွေနီးတူလုပ်ငန်းခွင်ထဲဝင်ပြီးဥဆောင်နိုင်ကြတယ်ခိုင်းတက်ကြတယ်တို့နိုင်ငံသားတွေရဲ့စိတ်ထဲမှာတို့ဟာဥဆောင်သူတွေဆိုတဲ့အသည့်တရားကလူလူရိုက်သွင်းပြီးသားဖြစ်နေတယ်တိုင်းပြည်စည်းဝါးရေးဖွံ့ဖြိုးမှုအားကောင်းတာတွေရဲ့အကျိုးဆက်လဲပါတာပေါ့တို့ကိုတို့ယုံကြည်မှုရှိကြတယ်အစင်းသဖြင့်ခေါင်းထဲမှာအလုတ်ကင်နဲ့လူနေမှုအဆင့်အတန်းမြင့်မားဖို့ပဲတွေးတောနေတတ်တယ်ငါတို့စီကလူငယ်တွေကတော့ပြောင်းမြန်နည်းနည်းရှာများများသုံးပြီးအပျော်အပါပဲမတ်နေကြတယ်ငါတို့နိုင်ငံကလည်းဆက်နလရာသီပျော်ပွဲရှင်ပွဲတွေကလည်းတည်များသကိုအချိန်ပြည့်ပွဲလန်းသမင်တစ်ခုခုကအမြဲရှိနေတတ်တယ်မဟုတ်လားတိုင်းပြည်စည်းဝါးရေးနှိမ့်ကြတာနဲ့ကိုယ်ကံကြမ္မာကိုပဲယူမဲ့ဖွဲ့နေလို့တော့မရဘူးမင်းလဲကြားဘူးမှာပါတရုတ်နိုင်ငံကအင်တာနက်နည်းပညာကုမ္ပဏီအလီဘာဘာကိုတီထောင်ခဲ့သူနာမည်ကျော်ဂျက်မားဆိုတဲ့လူတစ်ယောက်အကြောင်းလေဂျက်မားကိုဟန်ကျိုးဆိုတဲ့မြို့ကလေးတစ်မြို့မှာတာမန်လူစင်းရဲမိသားစုကနေမွေးဖွားခဲ့တာပါသူကအရက်ပူပူလူကောင်သေးသေးနဲ့အင်္ဂလိပ်ရုပ်ကလည်းမကောင်းလှပါဘူးဒါပေမဲ့သူကအရန်ကြိုးစားတယ်အင်္ဂလိပ်စာရဲ့အရာရောက်မှုကိုသူနားလည်ခဲ့တယ်အင်္ဂလိပ်စာကိုတင်ယူနိုင်ဖို့နီလမ်းမှန်သမျှကိုလည်းရှာပွေခဲ့တယ်။အင်္ဂလိပ်စာအတွက်ဟိုတယ်တစ်ခုမှာလက်တူလက်တောင်းဝင်လုပ်ခဲ့တယ်လို့သူ့အိမ်ကနေမိုင်း80လောက်စပိန်နဲ့နေ့တိုင်းအသွားပြန်လုပ်ပြီးကဘာလက်ခီးသွဲတွေကိုကူညီရင်းအင်္ဂလိပ်စာကိုလေ့လာခဲ့တယ်။သူငယ်ငယ်ကတင်ချာအရင်ညံ့တယ်။တက္ကသိုလ်ဝင်ခွင့်စာပွဲပွဲဖြေတိုင်းအမြဲလိုလိုရှုံးခဲ့တယ်။ဒါပေမဲ့တင်ကြားမှုတက္ကသိုလ်တစ်ခုမှာအောင်မြင်ခဲ့ပြီးအင်္ဂလိပ်ဆရာတစ်ယောက်ဖြစ်လာခဲ့တယ်။ဂျက်မားဟာအရက်ပူပြီးရုပ်စင်းအင်္ဂါလည်းမကောင်းလို့အလောက်ခန့်အကွင့်လန်းနဲ့ပတ်သက်လာရင်အမြဲလိုလိုသူများထက်တဆင့်နှိမ့်ချခံရတယ်။ရဲဝန်ထမ်းလျှောက်ခဲ့ပေမဲ့လည်းအရက်ပုလို့မရခဲ့ဘူး။ကုမ္ပဏီ10ခုထက်မနည်းအလုတ်လျှောက်ပူပြီးပယ်ချခံရဘူးတယ်။ KFC စားတောက်ဆိုင်တရုတ်မှာပထမအဦးဆုံးလာဖွင့်တော့ဂျက်မားအလုတ်သွားလျှောက်တယ်။ဝန်ထမ်း24ယောက်လျှောက်ထားမှာ23ယောက်ကအလုတ်ရပြီးသူတစ်ယောက်ပဲခြံလက်ထားခံခဲ့ရတယ်။ဂျက်မားဟာအရှုံးတွေနဲ့ကြီးပဲကြုံတွေ့ခဲ့ရပေမဲ့ဇွဲမလျှော့ခဲ့ဘူး။ဂျက်မားဟာခင့်မမှီတဲ့ကွန်မြူနတီပါတီဝင်တစ်ယောက်ဖြစ်ပေမဲ့အင်တာနက်ဟာတရုတ်နိုင်ငံနဲ့ကဘာကြီးကိုချိတ်ဆက်ဖို့တခုသီးသောနည်းလမ်းဆိုတာကိုရိပ်မိခဲ့တယ်။ကွန်ရက်တစ်ခုကိုတီထောင်ဖို့လည်းစိတ်ကူးရခဲ့တယ်။သူ့အလုပ်ကိုစပြီးတီထောင်ကစားမှသူ့မှာငွေကြေးအလုံလောက်မရှိလို့မိတ်ဆွေတွေစီကနေချေးယူခဲ့ရတယ်။အဲ့ဒီကနေအခြေပြုပြီးတိုက်ခန်းလေးတစ်ခန်းကိုဝယ်ကအလီဘာဘာကုမ္ပဏီကိုအစပြုခဲ့တယ်။အခုတော့အလီဘာဘာဟာဒေါ်လာ942ဘီလီယံလောက်တန်ဖိုးရှိတဲ့အေယာမတ်လုပ်ငန်းစုကြီးတစ်ခုအဖြစ်ရပ်တည်နေပါပြီငါတို့။သူစပြီးအလီဘာဘာကိုတီထောင်နေတဲ့တော့ကတရုတ်နိုင်ငံမှာအင်တာနက်အသုံးပြုသူတနိုင်ငံလုံးအတိုင်းအတာနဲ့ဆိုတရာကိုင်လုံးပဲရှိပါသေးတယ်။ဒါပေမဲ့သူဟာဈေးကွက်ကိုကြိုတင်ခန့်မှန်းတွက်ချက်နိုင်ခဲ့ပြီးစွန့်စားမှုပြုလုပ်နိုင်ခဲ့ကအခုဆိုရင်သူ့ကုမ္ပဏီကကမ္ဘာပေါ်မှာတန်ဖိုးအမြင့်ဆုံးအမှတ်တရစိတ်တွေထဲမှာတစ်ခုအပါအဝင်ဖြစ်နေခဲ့ပါပြီ။အဘပြောချင်တာကတော့ငါတို့စီကလူငယ်တွေလည်းဇွဲမလျှော့ကြပဲဂျက်မားကိုအတူယူဖို့ပါ။သူဟာအချင်းချင်းညင်းပယ်ခံရနှိမ့်ချခံရပြီးမှကြိုးစားအထုတ်ပြီးဒီနေရာကိုရောက်လာခဲ့ရတာပါ။အလွယ်တကူရောက်ခဲ့တာတော့မဟုတ်ပါဘူး။ကျိုးစားရင်ဘာမဆိုဖြစ်နိုင်ပါတယ်သူများခိုင်းတာပဲလုတ်တတ်ရင်တသက်လုံးအခိုင်ခံဘဝနဲ့နောက်လိုက်ဘဝနဲ့အယိုးထုတ်သွားရပါလိမ့်မယ် အခိုင်အငယ်ဘဝကနေခိုင်းသူဘဝဥဆောင်သူဘဝကိုဘယ်လိုရောက်နိုင်မလဲဆိုတာအမြဲတမ်းတွေးတောစဉ်းစားကြိုးစားအားထုတ်နေသင့်ပါတယ်ချက်မှာပြောခဲ့တဲ့အောင်မြင်မှုပန်းဆိုင်ကြီးရောက်စီမဲ့အချက်ကလေးတွေကိုအပပြန်ပြီးမင်းကိုမျှဝေခြင်းပါတယ်ငါတူစင်ရဲပါစေငွေချေးပြီးသွားမဖြုံးမိစေပါနဲ့ခက်ခဲပါစေဂရိတည်နေအောင်ကြိုးစားပါအကျွေးတင်ပြန်ဆက်နိုင်အောင်ကြိုးစားပါပြန်မဆက်နိုင်ရင်ဖုံးဆက်ပြီးပြောတင်မမေ့ဘူးဆိုတာသိအောင်အကျွေးရှင်ကိုပြောပြပါရိုးရိုးသားသားနဲ့လူလုပ်ပါဘယ်တော့မှသူများတင်အပေါ်ထားတဲ့ယုံကြည်မှုကိုမပြတ်ပါစေနဲ့သူများတင်ကိုယုံကြည်တာဟာတင်သူများရှင်ထဲမှာရှိနေတဲ့တန်ဖိုးပါခရီးရှည်တဲ့လမ်းကျင်းအောင်ဘယ်တော့မှမလုပ်လိုက်ပါနဲ့လူကောင်းတယောက်သာအရင်လို့ဘာမဆိုဖြစ်လာနိုင်ပါတယ်တဲ့ကဲပါလူကလေးရေအချိန်ရှိကိုက်လုံလဆိုင်ပြီးငါတို့လူမျိုးတွေသူများအခိုင်ခံဘဝကနေဥဆောင်သူဘဝအမြန်ဆုံးရောက်အောင်တက်ညီလက်ညီကြိုးစားအားထုတ်ကြအောင်လို့ပြောကြရင်ဒီတစ်ပတ်ဤကုံချုပ်လိုက်ပြရစေမင်းလဲအားရင်ငါစီစာပြန်မှာချစ်လာစွာသောမင်းရဲ့အဖစန်နီဦး